တကိုင်းတိုင်းကနီမြို့နယ်ချောင်းမအနောက်ရွာကစာတင်ကျောင်းကိုစစ်တပ်ကကျက်လီရင်နေနဲ့ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံကာကွယ်တပ်ဖွဲ့တွေကပြောပါတယ်ဒေသခံအများအပြားဟာမိုးရီတွေဆေးဘေးရှောင်နေရတဲ့အတွက်လည်းအခက်အခဲတွေနဲ့ကြုံနေရတာပါစကိုင်းတိုင်းကနီမြို့ဘက်ကအချိန်နေသတင်းပေးဖို့ချက်ကတော့ကိုသားညွန်ဦးကတင်ပြมาဖြစ်ပါတယ်ဗျာ
စီတမော်လီရဲ့စကိုင်းတိုင်းကနီမြို့နယ်တွေကချောင်းမအနောက်ရွာကစာတင်ကျောင်းကိုမေလ18ရက်နေ့နေ့လယ်ပိုင်းကစစ်ကောင်စီတပ်ကနေပြီးတော့ကျက်လီရင်နေနဲ့ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဘုံကျဲတိုက်ခိုက်တာကြောင့်စာတင်ကျောင်းအပြင်နေရင်သုံးလုံးမှာမိလောင်ကျွမ်းသွားတယ်လို့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်လူထိခိုက်မှုတွေတော့မရပါဘူးစစ်ကောင်စီတပ်ဟာချောင်းမအနောက်ရွာကနေပြီးတော့တမိုင်မဲဝေးတဲ့လက်ရှိကြီးရွာမှာတဆွဲထားပြီးတော့ဒေသခံတွေကိုဖမ်းဆီးတာတွေလည်းရှိတယ်လို့ဒေသကာကွယ်ရေးအဖွဲ့တစ်ခုဖြစ်တဲ့ကျောင်းလုံးကြီးအဖွဲ့တာဝန်ရှိသူတူကပြောပါတယ်
ကျွန်တော်တို့ကနေမြို့နယ်ချောင်းမအနောက်ရွာကိုရမန်တာတင်းနဲ့ဘုံမတင်လာကျဲသွားတယ်ဟောအဲ့မှာကတိုက်ပွဲလေးဖြစ်တာမရှိဘူးရာအကြောင်းပြချက်ကတော့ဘာရလို့မရှိဘူးဟောသူကျဲနေလို့ကျဲသွားတယ်ဟောဟိုထိခိုက်ပြန်ပြီးမို့တော့ကျွန်တော်ချောင်းမအနောက်ရွာကစာတင်ကျောင်းရဲ့နေရင်သုံးလုံးရဲ့ဖြစ်သွားတယ်ကြာဟောသူစီကျောင်းကနောက်ဆုံးသွားပြီဆိုပြီးဒီလိုရဲ့အခုရောက်ကိုပြန်ဝင်နေချိန်မှာမတင်မှာပဲပြန်ပြီးစီကျောင်းဆက်ကိုတော့မလဲရှိပါမှာစာကားရိုက်တက်သေးတာလေအိမ်မှန်ကပြည်သူရောက်၃လောက်ဆန်းခံထားရတယ်ဟုတ်
စစ်ကောင်စီတပ်ဟာမေလ16ရက်နေ့မနက်ပိုင်းကကနီမျိုးနဲ့ကတ်နေတဲ့ဂျင်းမပင်နေတွေကဗန်ပွေးရွာကိုပြန်လဲဆုတ်ခါပြီးတော့အဲ့ညနေမှာပဲကြော့ပြန်ပြီးတော့နေမီရှင်းလေးလှုပ်လာတာမို့လို့ညရက်ကူပြန်နေဒီသားကံကြီးကြီးရွာထဲမှာပိတ်မိသွားတာလို့ဆိုပါတယ်ရခိုင်ကမ်းရိုးကိုဖျက်ပြီးတော့တိုက်ခိုက်ခဲ့တဲ့မုံတိုင်းရှင်ကြောင့်ကနီနယ်ထဲမှာမိုးရွာသွန်းနေပြီးတော့ဒေသခံစစ်ပီးရှောင်းနေဟာမိုးရွာထဲမှာပြေးလွှားနေရပြီးတောတောင်တွေထဲမှာပုံအောင်နေထိုင်နေရတယ်လို့ဒေသခံတွေကပြောပါတယ်
မင်းနဲ့ပေါ့ငါကဘုရားကြီးကြောတယ်မှာပြည်ဒီကားလားကြောရဲမှာတဲမရှိဘူးတဲမရှိတော့တဲရှိတဲ့တော်ပြည်ဒီဟိုတဲတဲရှိတဲ့တော်ပြည်ဒီပတ်သွားနေရတယ်တဲ့အဲ့ဒါခုမှတဲရေကြောင်းလို့လေဒီရောမိုးရောခုကကြာနေရပြည်ဒီကားအောင်ပြန်မကရေဦးပြန်ပြစ်မလားပြန်လာမှာလည်းဒီနေ့ဆောင်းမှလည်းစိတ်မဝင်ရပြည
်စစ်တပ်ဟာမီလာ7ရက်နေ့ကစပြီးတော့ကနီနယ်ထဲမှာနေမီရှင်းလင်းရေးလုပ်နေတာဖြစ်ပြီးတော့ဒီရက်ကကာကွယ်တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်နေတာပါမီလာ14ရက်နေ့ကလည်းချောင်းမကြီးရွာကိုလေနဲ့ဘုံကျဲတက်ခိုက်ခဲ့သေးတယ်လို့လေးရွယ်ဘုံကျဲတက်ခိုက်မှုဟာနှစ်ချိန်လုပ်ခဲ့တယ်လို့သိရပါတယ်။မေလ12ရက်နေ့ကစပြီးတော့မေလ18ရက်နေ့အထိဒီစစ်ကောင်စီတပ်ရဲ့နေမီရှင်းလင်းရေးအတွက်မှာကလေးငယ်သုံးဦးအပါဝင်ရတား၄ဦးတပ်ဖြတ်ခံထားရတယ်လို့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ဒီလေကြောင်းတက်ခိုက်မှုတွေနဲ့ရတားတိုက်စုံမှုတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကသတင်းတရားထုတ်ပြန်ပြောဆိုတာတော့မရှိသေးပါဘူးခင်ဗျာ။